တော်ရရှင်များရှင်မကြသေးခင်တုန်းကပဲ Medibank ကျန်းမာရေးအာမခံကုမ္ပဏီရဲ့အချက်လက်တွေကို hacker တွေခိုးယူပြီးတော့အဲ့ဒီအချက်လက်တွေကို dark web ပေါ်မှာတင်လိုက်တာမျိုးပြုလုပ်ခဲ့ကြပါတယ်။အရင်ရက်တုန်းကပဲအခိုးခံထားရတဲ့အချက်လက်တွေကို dark web ပေါ်မှာထပ်ပြီးတော့တင်လိုက်ပါတယ်။ဒီတချီမှာတင်လိုက်တဲ့ကျန်းမာရေးအချက်လက်တွေထဲမှာလူတွေရဲ့စိတ်ကျန်းမာရေးအခြေအနေအပြင်နှလုံးရောဂါဆိုင်ရာကင်ဆာရောဂါစီချိုဆိုင်ရာ dementia နဲ့အရက်ဆွဲတာနဲ့ပတ်သက်တဲ့အကြောင်းတွေလည်းပါဝင်ဖော်ပြထားတာဖြစ်ပါတယ်။ Medibank ကျန်းမာရေးအာမခံကုမ္ပဏီအနေနဲ့အချက်လက်တွေကိုအခိုးခံလိုက်ရတဲ့အကြောင်းအောက်တိုဘာလ19ရက်နေ့မှာကြေညာခဲ့တာဖြစ်ပြီး Australia နိုင်ငံကလူ 6.8 သန်းလောက်အချက်လက်တွေအခိုးခံလိုက်ရတာလို့ပြောပါတယ်။အချက်လက်တွေကိုခိုးယူတဲ့ hacker တွေကလူတယောက်ချင်းစီရဲ့ data အတွက်$1ဝန်းကျင်လောက်ပေးရင်အချက်လက်တွေကိုမဖော်ထုတ်ဘူးလို့ချိန်ချောက်ပြောဆိုပေမဲ့ Medibank ကအဲ့ဒီလိုချိန်ချောက်မှုတွေအပေါ်တုံ့ပြန်တဲ့အနေနဲ့တောင်းတဲ့ငွေကြေးပေးလိုက်ရင်အကျင့်ပါမှာဖြစ်လို့မပေးနိုင်ဘူးလို့နိုဝင်ဘာလ9ရက်နေ့မှာအတိအလင်းပြောဆိုလိုက်ပါတယ် hacker တွေကအဲ့ဒါကိုတုံ့ပြန်တဲ့အနေနဲ့အရင်တစ်ပတ်ကပဲလူတချို့ရဲ့ကျန်းမာရေးအချက်လက်တွေကို dark web အပေါ်တင်လိုက်ပါတယ်အစပိုင်းမှာနာမည်မွေးတက်ကြီးစတာတွေကိုဖော်ပြပေမဲ့နောက်ပိုင်းမှာအရက်ဆွဲတာနဲ့ပတ်သက်ပြီးကျန်းမာရေးကုသမှုခံယူမှုအချက်လက်တွေနိုဗင်ဘာလ23ရက်သတင်းတွေညမှာတော့ hacker တွေကနောက်ထပ်လူတချို့ရဲ့စိတ်ကျန်းမာရေးအချက်လက်ကင်ဆာရောဂါနဲ့ဆိုင်တာတွေ dementia အတိတ်ဝေဒနာနှလုံးရောဂါစီးချိုနဲ့ရင်ကျက်ရောဂါစတဲ့ရောဂါအခြေအနေတွေကိုဖော်ပြတဲ့အချက်လက်ကို line ပေါ်မှာတင်လိုက်ကြပြန်တာဖြစ်ပါတယ် Mental Health Australia ရဲ့ CEO Dr. Lynn Bigley ကဒီလိုလောက်ရတွေကဆိုးဝါးလှတယ်လို့ပြောပါတယ
် Now mental health issues affect 1 in 5 people at any one time. It's a lot of people, it's a lot of Australians with very difficult, challenging lives that they're dealing with.
လူ9ယောက်မှာ1ယောက်နှုန်းလောက်ကသူတို့ရဲ့ဘဝတစ်လျှောက်မှာစိတ်ကျန်းမာရေးချို့တက်မှုကိုခံစားနေကြရတာဖြစ်ပါတယ်။အဲဒီလိုခံစားရတဲ့ Australian တွေကအများအပြားပါပဲ။စိန်ခေါ်မှုများတဲ့သူတို့ဘဝကိုဘယ်သူမှမယဉ်ဆိုင်ပဲသူတို့ဘာသာသူတို့ယဉ်ဆိုင်နေရတော့မှာပဲသူတို့ရဲ့ကျန်းမာရေးအချက်လက်တွေပေါက်ကြားသွားပြီးအဲ့ဒါကိုလည်းသူတို့ကထိန်းချုပ်နိုင်စွမ်းမရှိဘူးလို့သိရတဲ့အနေအထားမှာရှိနေရတာလို့ပြောပါတယ်။ဒီလိုအခြေအနေကြောင့် Mental Health Australia နဲ့တခြားကျန်းမာရေးအဖွဲ့တွေပူးပေါင်းပြီးတော့လူတွေအခိုးခံရတဲ့ data အချက်လက်တွေနဲ့ပြန်လည်ချိန်းချောက်ခံနေရတာမျိုးတွေနည်းနိုင်သမျှနည်းပါအောင်လှုံ့ဆော်ပေးဖို့တောင်းဆိုနေကြပါတယ်။ထီလွဲရှလွဲတဲ့အချက်လက်တွေကိုရယူမျှဝေတာတွေလူမှုကွန်ရက်တွေဖြစ်တဲ့ Facebook, Instagram နဲ့ Twitter တွေအပေါ်မှာအဲ့ဒီလိုအချက်လက်တွေကိုတွေ့ရင်လည်းမျှဝေတာမျိုးမလုပ်ဘဲဖြုတ်ချနိုင်ရင်ဖြုတ်ချဖို့တတိပေးထားပါတယ်။ Dr. Bigley ရဲ့အဆိုအရလူတွေကသူတို့ရဲ့အချက်လက်တွေအတွက်စိုးရင်ရာကနေလိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုမခံယူတော့တာမျိုးလုပ်မှာကိုစိုးရင်မိတယ်လို့ပြောပါတယ်
။ What we're worried about is that this concern about the leaking of information will create a further barrier for people who need help and that they might then not reach out and get the help that they need.
ဆိုရင်မိတာကတော့ဒီလိုကျန်းမာရေးအချက်လက်တွေပေါက်ကြသွားရင်အကူအညီလိုနေတဲ့လူတွေကလိုအပ်တဲ့အကူအညီရယူတာမျိုးမလုပ်အောင်ဟန့်တားမှုဖြစ်စေမှာဖြစ်ပြီးတိတ်တိတ်ကလေးခံစားရကမလို့အလားအတဲ့နောက်ထပ်ကျန်းမာရေးဆိုးကျိုးတွေဖြစ်လာမှာကိုစိုးတယ်လို့ပြောပါတယ်ဒီလိုပြောဆိုချက်ကို Medibank ရဲ့ CEO David Koskar ကလည်းသဘောတူပြီးအချက်လက်ခိုးခံရတဲ့သူတို့ရဲ့ customer ကိုနောက်တစ်ကြိမ်ထပ်ပြီးတော့တောင်းပန်လိုက်ပါတယ
်. I unreservedly apologize to our customers. Our focus remains resolutely on doing everything we can to make sure our customers are supported during this difficult time.These are real people behind this data and the misuse.
ကျွန်တော်တို့ရဲ့ customer တွေကိုအနှူးအညွတ်တောင်းပန်ချင်ပါတယ်။ကျွန်တော်တို့ရဲ့ဦးစားပေးလုပ်ရမယ့်အထက်မှာဒီလိုအခက်အခဲများတဲ့ကာလအတွင်းကျွန်တော်တို့ customer တွေလိုအပ်တဲ့အကူအညီရရှိရေးပါပဲ။ဒီလို data အချက်လက်တွေဟာတကယ်လူစင်စစ်တွေရဲ့အချက်လက်တွေဖြစ်ပြီးသူတို့ရဲ့အချက်လက်တွေကိုမတရားတဲ့နှီးနဲ့ဆက်ရှုပ်ဖွယ်ရာနှီးနဲ့အခိုးခံရပြီးလူတွေကျန်းမာရေးစောင့်ရှောက်မှုမခံယူအောင်လှုံ့ဆော်သလိုဖြစ်စေနိုင်ပါတယ်။ကျွန်တော်တို့က customer တွေနဲ့ပွင့်လင်းမြင်သာစွာဆက်ဆံမှုရှိဖို့အတွက်လှုံ့ဆော်နေသလိုသူတို့ရဲ့အချက်လက်တွေပေါက်ကြားခံရတဲ့ဆိုတဲ့အကြောင်းကြားစာတွေကိုလည်းအသိပေးမှုတွေလုပ်နေပြီလို့ပြောပါရယ်လူတွေရဲ့ကျန်းမာရေးအချက်လက်ပေါက်ကြားတဲ့အပေါ်စိုးရိမ်မကင်းဖြစ်နေတဲ့နောက်ထပ်အပွဲစီတစ်ခုကတော့ Australian Federation of AIDS Organization ဖြစ်ပါရယ် HIV ပိုးရှိတဲ့လူတွေကိုအချက်လက်ခိုးသူတွေကဆက်သွယ်ပြီးမွေးညိချိန်ချောက်တာမျိုးလုံမာကိုစိုးရိမ်မိတယ်လို့လည်းအဲ့ဒီအဖွဲ့ရဲ့ CEO Darrell O'Donnell ကပြောပါရီ
And we are seeing that the hackers are seeking to weaponise that more sensitive information for their gain. Stigma remains a really frightening issue for Australians that are living with HIV, you know, even 35, 40 years into this epidemic.
Hacker တွေကအဲ့ဒီလိုထိလဲရှာလဲတဲ့ကျန်းမာရေးအချက်လက်တွေကိုလက်နဲ့တပွဲအသုံးပြုပြီးလူတွေအပေါ်အပြတ်ထုတ်ဖို့ကြိုးစားနေတာကိုတွေ့ရပါတယ်။ HIV ရောဂါဖြစ်လာတာနှစ်ပေါင်း35 40ရှိပြီဆိုပေမဲ့ရောဂါရှိသူတွေအပေါ်အော်စတြေးလျနိုင်ငံမှာအဆိုးမြင်မှုတွေရှိနေသေးပဲဖြစ်ပါတယ်။ကျွန်တော်တို့ရဲ့သုတေသနတွေအရ HIV ရှိသူအော်စတြေးလျနိုင်ငံသား4ယောက်ထဲမှာ1ယောက်နှုန်းလောက်ကလူတွေရဲ့အမြင်ဆိုးမှုကိုခံစားကြရတယ်ဆိုတာကိုသိရပါတယ်။အဲ့ဒီတော့လူတွေရဲ့အသိညာပေးမှုတွေအများကြီးလှုပ်ဆောင်ပေးရအောင်မှာဖြစ်တယ်လို့သူကပြောပါတယ် National Association of People with HIV Australia ဖွဲ့ရဲ့ CEO Scott Harlem ကလည်းခွဲခြားမှုတွေမခံရအောင်တချို့ကသူတို့ရဲ့ HIV ရောဂါရှိတဲ့အကြောင်းကိုဖုံးကွယ်ထားကြတယ်လို့ပြောပါတယ
် There is discrimination within families there is people discriminated against in relation to their work there are people that work inhealthcare settings
မိသားစုအတွင်းခွဲခြားဆက်ဆံခံရမှုတွေအလုံးမှာခွဲခြားခံရမှုတွေကြောင့်ဖုံးကွယ်ထားတတ်ကြပါတယ်။တချို့လူတွေကကျန်းမာရေးဌာနမှာအလုပ်လုပ်နေပြီးအဲ့ဒီလိုလူတွေကသူတို့ရဲ့ကျန်းမာရေးအချက်အလက်ကိုလူတွေကိုသိစေချင်ကြမှာမဟုတ်ဘူးလို့ပြောပါတယ်။လူတွေရဲ့အချက်အလက်အခိုးခံရတာနဲ့ဆက်ဆက်ပြီးရှေ့နေအဖွဲ့အစည်းဖြစ်တဲ့ Morris Blackburn ကလည်းအစုလိုက်အပြုံလိုက် Medibank ကိုတရားစွဲဆိုဖို့ကြိုးစားနေပါတယ်။နိုဝင်ဘာလ10ရက်နေ့တုန်းကလည်း Bannister Law နဲ့Catania lawyers တို့ကပူးပေါင်းပြီးတော့ Medibank ကိုအစုလိုက်အပြုံလိုက် class action အနေနဲ့တရားစွဲဆိုနိုင်ဖို့စူးစမ်းနေကြပါတယ်။ Medibank ကဗုဒ္ဓနေ့နိုဝင်ဘာလ16ရက်နေ့ကျရင်အထွေထွေစည်းဝေးကျင်းပမှာဖြစ်ပြီးအစုရှယ်ယာဝန်ထမ်းသူတွေရဲ့မေးခွန်းကိုဖြေကြားပေးမှာဖြစ်ပါတယ်။အခုလောလောဆယ် Federal ရဲနဲ့ Australia Seniors Directorate တို့ပူးပေါင်းပြီးအချက်အလက်ကိုဘယ်သူခိုးတယ်လဲအခိုးမခံရအောင်ဘာတွေလှုပ်ဆောင်နေတယ်လဲဆိုတာကိုစုံစမ်းနေတယ်လို့ဘာဝီခွန်ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်မိမိအနေနဲ့စိတ်ကြမ်းရေးအတွက်ဆွေးနွေးနေရရင် Beyond Blue ကိုဆက်သွယ်နိုင်ပါတယ်သူတို့ရဲ့ဖုန်းနံပါတ်က1339224436ဖြစ်တယ်လို့ Lifeline ရဲ့ဖုန်းနံပါတ်ဖြစ်တဲ့1311114ကိုလည်းဆက်သွယ်နိုင်ပါတယ်Medibank ရဲ့အချက်အလက်တွေကိုခိုးယူတယ်လို့ယူဆရတဲ့ရာဇဝတ်သားတွေကို Australia Federal ရဲကအရင်တပတ်တုန်းကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီလိုအချက်အလက်ကိုခိုးယူကြတဲ့ရာဇဝတ်သားတွေဟာရုရှားနိုင်ငံကလူတွေအများဆုံးဖြစ်တယ်လို့ရဲတွေကထုတ်ဖော်ပြောလာတာဖြစ်ပါတယ်။ Australia Federal ရဲ Commissioner Rhys Carshaw ကအရင်တပတ်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။ We believe those responsible for the breach are in Russia.Our intelligence points to a group of loosely affiliated cyber criminals who are likely
ဒီလိုအချက်အလက်ကိုခိုးယူထားတဲ့လူတွေကရုရှားကဖြစ်တယ်လို့ယုံကြည်ရပါတယ်။သိပ်ပြီးတော့ကြစ်ကြစ်လေးလေးမရှိလာတဲ့ cyber ရာဇဝတ်သားအဖွဲ့တစ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ထောက်လန့်ချက်တွေအရပြသနေပြီးအဲ့ဒီရာဇဝတ်သားတွေဟာအရင်တော့ကလည်းကဘာတလွှားမှာလူတွေရဲ့အချက်အလက်ကိုခိုးယူတာမျိုးတွေလုပ်ခဲ့ဖူးပုံရှိတယ်လို့ပြောပါတယ်။အားလုံးကရုရှားမှာပဲနေတာမဟုတ်ပဲတချို့လူတွေကတခြားနိုင်ငံကလည်းဖြစ်နိုင်တယ်လို့ပြောဆိုပြီးအခုလောလောဆယ်ရုရှားအာဏာပိုင်တွေနဲ့ပြောဆိုဆွေးနွေးမှုလုပ်နေတယ်လို့လည်းပြောသွားခဲ့ပါတယ်
။ To the criminals. You know we know who you are. And moreover, the AFP has some significant runs on the scoreboard when it comes to bringing overseas offenders back to Australia to face the justice system.
ရာဇဝတ်သားတွေကိုပြောချင်တာကတော့ခမားတို့တွေကဘသူတွေလဲဆိုတာကိုကျွန်တော်တို့သိထားပါတယ်။ဒါအပြင် Australia Federal ဟာပြည်ပကရာဇဝတ်သားတွေကို Australia နိုင်ငံမှာအရောက်ပို့ဆောင်ခံရအောင်လုပ်ဆောင်နိုင်စွမ်းရှိပြီးဒီနိုင်ငံရဲ့တရားရေးရာစနစ်ကိုရင်ဆိုင်ရမှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ Australia ရဲတွေကယုံကြည်မှုအပြည့်ရှိနေပေမဲ့ရာဇဝတ်သားတွေလို့ယူဆရသူတွေကို Australia နိုင်ငံစီခေါ်ဆောင်လာနိုင်ဖို့အတွက်နိုင်ငံရေးအဟန့်တားတွေနဲ့တရားဥပဒေဆိုင်ရာအဟန့်တားတွေအများကြီးကြုံရနိုင်တယ်လို့ Australian Strategic Policy Institute ရဲ့ Cyber Policy Center ရဲ့ Director Fergus Hansen ကပြောဆိုလိုက်ပါတယ
် In terms of accessing the Russian criminals I think there's a very low chance of being able to do that considering that Russia has invaded Ukraine and we are in the position of supporting Ukraine so I think the desire
Russia နိုင်ငံကရာဇဝတ်သားတွေကိုခေါ်လာဖို့ကိစ္စကတော့အတော်လေးကိုဖြစ်နိုင်ချေနေတဲ့အရာလို့မြင်ပါတယ်။ Russia က Ukraine ကိုကျူးကျော်နေတယ်။အ ဲ့ဒါကိုဩစတြေးလျကယူကရိန်းကိုထောက်ခံနေတဲ့အနေအထားဖြစ်နေတဲ့အတွက်ဒီလိုအခြေအနေမျိုးမှာရုရှားအစိုးရအနေနဲ့ဩစတြေးလျကိုကူညီမဲ့အလားအလာကတုံ့ညအနေအထားသာဖြစ်နေတယ်လို့ပြောသွားခဲ့ပါတယ်Medibank Insurance ရဲ့ customer တွေထဲမှာမြန်မာတွေလည်းရှိပါတယ်။အဲဒီလိုအချက်လက်အခိုးခံရတဲ့အထက်မှာပါဝင်တဲ့ Melbourne မြို့ကမြန်မာတယောက်ကိုဆက်သွယ်မေးမြန်းထားပါတယ်။အချက်လက်ခိုးခံရတဲ့အကြောင်းဘယ်လိုသိရသလဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းရမှာသူကအခုလိုစတင်ပြောပြထားပါတယ်
။ဟုတ်ကဲ့ရှင်ဟိုဒီဟို November 7ရက်နေ့ပေါ့နော်။တ мян နေ့တော့ဒီစနိုင်းကျော်လောက်မှာအီးမေးရောက်လာတယ်လေဒီကျမရဲ့အမခံချက်Medibank ကုမ္ပဏီအနေနဲ့ပေါ့နော်အဲဟိုစာကျမ data တွေအခုခံရတယ်တဲ့အဲ့ဒီနာမည်ရောလိပ်စာရော email number ရောဖုန်း number ရောပေါ့နော် policy number တွေအခုခံရတယ်ဆိုတဲ့အကြောင်း email ရလာတယ်လေကျောအမပါရာရောဟိုစာ credit card ရောဒီ bank detail ရော driver license တော့ပေါ့နော်အဲ့ဒါတော့မပါဘူးတဲ့သူတို့အဲ့လိုမျိုးတော့ပြောတယ်ဟုတ်ကဲ့ရှင
်ဩဟုတ်ကဲ့အဲ့ဒါဆိုရင်တော့ခုနလိုမျိုးငွေသက် credit နာမည်တွေပြီးတော့ဒီMedibank ရဲ့ policy number တွေပါတယ်ဒါပေမဲ့တကယ်တကယ်ကိုအရေးကြီးတဲ့ဒီ passport တို့ဘန် details တွေပေါ့နော်ဘန်အချက်လက်တွေတော့မပါဘူးဆိုတာမျိုးသိရတာပေါ့နော်အဲ့တော့အဲ့လိုမျိုးပါသွားပြီလို့ပြောတဲ့အခါမှာဘာတွေဆက်လုပ်ဖို့ကောသူတို့တွေပြောလာရှင
်အော်သူတို့ကတော့ဟိုစာပိုင်းလဲဒီဘာဆက်လုပ်ဖို့လဲဆိုတော့သူတို့ကတတိပေးတာပေါ့နော်သူတို့ခင်ဗျဟိုတရောက်တော့မသိကြတဲ့ဟိုဖုန်းနံပါတ်တို့ link တွေပို့လာမယ်ဆိုရင်တို့ဟိုမဖွင့်ဖို့ပေါ့နော်အဲ့ဒါတို့ဟိုတတိစာတွေပေးတာပေါ့နော်မသိတဲ့ဖုန်းနံပါတ်တွေခေါ်လို့ရှိရင်ဟိုတတိမကန်တတိရှိရှိဟိုဟိုမကန်ဖို့ပေါ့နော်အဲ့ဒါတို့အကင်းရင်ဟိုစာတို့ဟာဒီ chain 6လာမယ်ဆိုရင်တော့တို့ဟိုစာပိုင်းလဲဒီရဲတွေကိုအကြောင်းကြားပါတဲ့တို့အဲ့လိုမျိုးတော့ပြောတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါဆိုရင်တော့ပါသွားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ကာကွယ်ဖို့အတွက်တော့ဘာမှတိတ်ပြီးဟိုမလုပ်ပေးနိုင်ဘူးပေါ့နော်အဲ့ဒါကိုတော့တို့ဘာတွေဆက်လုပ်ဖို့ကောတို့ပြောတာမျိုးရှိလားရှင
်အဲ့လိုမျိုးတော့တို့လည်းဘာမှထွေတော့ဘာဆက်လုပ်ဖို့တော့တို့ဟိုဘယ်လဲဒီတိုင်းပဲတတိရှိရှိနေဖို့ပဲတို့ပြောတယ်ဟိုစာဖုန်းနံပါတ်ရင်းဟိုမတိတဲ့ဖုန်းနံပါတ်ရောပြီးဟိုโอ้เมสเซจรูปัญญาဆိုရင်မဟိုမဖြစ်ဖို့တတိရှိဖို့အဲ့လိုမျိုးပဲသူတို့ပြောတယ်ဟုတ်ကဲ့ဒီ credit card ရော license number ရောအရောမပါကြကြရောအဲ့ဒါအာမလိုဘောเนาะဒါပေမဲ့ဟို pin number ရောဒီ security pin password ရောအဲ့လိုမျိုးတော့ chain လိုက်တာဘောเนาะကျွန်တော်မနေရဒီ company ဒီဈာမရေဒီ Medibank ကိုတွားကြည့်ပြီးမှသူတို့ကဟိုလုတ်ပြီးတော့ဘောเนาะ pin နဲ့security pin နဲ့သူတို့လုတ်ထားပြီးတယ်ရှင်
ဟုတ်ကဲ့အဲ့ဒါဆိုတော့ကျန်းမာရေးနဲ့ပတ်သက်လာပြီဆိုတော့လေ Medicare နံပါတ်တွေလည်းဟိုပါသွားလားရှင်အဲ့လိုမျိုးပါသွားရင်ရောဘာလုပ်ဖို့ကောအဲ့လိုမျိုးအကြံပေးတာရှိလားရှင
်အာသူတို့ရော Medicare policy number တွေပဲအခုခံရတဲ့ Medicare number တော့ကြည့်ရတော့မပါဘူးနဲ့တူတယ်ဟုတ်ကဲ့
ဟုတ်ဟုတ်အဲ့တော့ဒီလိုမျိုးပေါ့နော်ကိုယ့်ရဲ့အချက်လက်ကို hacker တွေကခိုးခံရပြီဆိုတော့အကြောင်းကြားစာရတဲ့အခါမှာဘယ်လိုမျိုးခံစားရလဲရှင
်။ဟောအစရောနည်းနည်းစိုးရင်တာပေါ့နော်ဟိုစိုးရင်တာပေါ့ဘာဖြစ်လဲဆိုကိုယ့်ရဲ့ information ကိုယ့်ရဲ့လိပ်စာတွေနာမည်တွေကလုံးပါရယ်ဆိုတော့အဲနဲ့သူတို့ဟိုဒီအဲ့မှာသွားကြည့်တဲ့အခါမှာသူတို့ရှင်းပြတော့ဟိုအများကြီးလဲဟိုအခုခံရတာပေါ့နော်အဲ့လိုမျိုးကကြတော့ဟိုသူတို့လဲဆက်လက်ပြီးမှစုံစမ်းလုပ်နေတော့မယ်ပေါ့နော်ဒီအစိုးရတွေကအဲ့ဒါကြတော့သူတို့ဘာဖြစ်ဖြစ်တတိနဲ့ပဲနေပါတဲ့အဲ့လိုမျိုးပဲပြောခါကြတော့ဟိုကိုလဲဘာမှမတတ်နိုင်ဘူးလေနော်မတတ်နိုင်ခါကြတော့ကိုတတိရှိနေပဲနေတော့ပေါ့ကင်းရင်ဖုန်းနံပါတ်ဟိုမတီးတဲ့ဖုန်းနံပါတ်တွေခေါ်လာလို့ရှင်ဟိုတော်ရင်တရင်မကင်တော့ဘူးအခုဟိုအမမွန်လိုင်းပိတ်ဖုန်းဆက်လာတော့မှဒီအဖုန်းနံပါတ်တခါမှဟိုမတီးခကြတော့စတော့မကင်လို့လုံနေတယ်အဲ့နဲ့ဟိုဗာများအရေးကြီးများဖြစ်နေမလားတခုဆိုကင်မိလားအဲ့ဒါအင်တာဗျူးဖုန်းခေါ်လာတဲ့ဖုန်းဖြစ်နေတယ်ဟုတ်ကဲ့
ဟုတ်ကဲ့လ
ို့ဖြစ်နေတာဟုတ်ကဲ့
အဲ့တော့လူကဘယ်လိုပဲဖြစ်ဖြစ်စိတ်စနိုးစနောက်ဖြစ်ရတာပေါ့နော်အရန်အရေးကြီးတဲ့အချက်လည်းမပါပေမဲ့လည်းဟိုတတ်ဟိုဘယ်လိုပြောမလဲတတိအနေအထားမှာနေနေရတဲ့အဆင်မျိုးဖြစ်နေတာပေါ့နော
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့လိုမျိုးဖြစ်နေဟုတ်
ဟုတ်ကဲ့အခုလိုမျိုးပြောပြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟ Okay,
ကျေးဇူးပါ။ဒါကတော့အချက်လက်ခိုးခံရပြီလို့သိရတဲ့အကြောင်းမြန်မာတီအူရဲ့ပြောပြချက်တွေပဲဖြစ်ပါရဲ့ရှင်။ Medibank ကအချက်လက်ခိုးခံရတဲ့လူတွေစိတ်ထိခိုက်လို့ကျန်းမာရေးဆိုင်ရာအကူအညီလိုအပ်ရင်အကူအညီတောင်းခံနိုင်တဲ့နေရာနဲ့တခြားအကူအညီတွေတောင်းခံနိုင်တဲ့နေရာတွေကို Medibank ကတနေရာထဲမှာပဲအဲ့ဒီအကြောင်းတွေကိုရေးသားဖော်ပြထားပြီး Medibank ရဲ့ website မှာရှာကြည့်နိုင်တယ်ဆိုတဲ့အကြောင်း Lynn Evelyn နဲ့ Claire Slatery တို့ရေးထားတဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်။